အစိုးရအပြောင်းလဲဖြစ်စဉ်အောင်မြင်ချုံးမွေ့စေဖို့အစိုးရအဖွဲ့အစည်းအားလုံးနဲ့ဝန်ထမ်းအားလုံးကိုလိုအပ်တဲ့ညွှန်ကြားချက်တွေပေးပြီးအစီအစဉ်တွေကိုစနစ်တကျလှုပ်ဆောင်နေတယ်လို့သမရဦးသိန်းစိန်ကပြောဆိုလိုက်ပါတယ်အစိုးရအပြောင်းလဲကိုညင်သာစွာတာဝန်လွှဲပြောင်းပေးနိုင်ဖို့ကြိုးစားလှုပ်ဆောင်နေတယ်လို့လည်းပြောဆိုထားပါတယ်ဒီအပေါ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံစဉ်ကတိုင်ပင်ဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်လက်ရှိနိုင်ငံရေးအပြောင်းလဲပေါ်မှာနိုင်ငံရေးလည်လာသုံးသက်သူတွေနဲ့လူမှုရေးဆောင်ရွက်နေသူတွေကတော့အကောင်းမြင်နေကြတဲ့သဘောရှိပါတယ်အပြည့်စုံကို VOA သတင်းတောက်မေခါကသတင်းပေးပို့ထားတာပါ
ဟုတ်ကဲ့ပါရှင်ဒီကနေ့မှာနိုင်ငံတော်သမ္မတဦးသိန်းစင်ကပြည်သူတွေကိုပေးပို့တဲ့သဝင်လွှာထဲမှာအခုလိုပြောကြားထားတာပါအစိုးရအပြောင်းလဲဖြစ်စဉ်အောင်မြင်ချုံးမွေးဖို့အစိုးရဖွဲ့စည်းအားလုံးနဲ့ဝန်ထမ်းအားလုံးကိုလိုအပ်တဲ့ညွှန်ကြားချက်တွေပေးပြီးအစီအစဉ်တွေကိုစနစ်တကျလှုပ်ဆောင်နေကြောင်းဒီလိုဖြစ်ဖို့အတွက်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံစဉ်ကတိုင်ပင်ဆွေးနွေးခဲ့တယ်လို့သမ္မတကပြောဆိုထားပါတယ်ဒီပေါ်မှာနိုင်ငံရေးလေးလာသုံးသက်သူဒေါက်တာခင်မောင်ညိုကတော့အခုလိုပြောပါတယ
်ရရတဲ့အခင်းအကျင်းရတော့အာနာပြပြောင်းပြင်းမှုသက်ဆိုင်တဲ့အထက်ကအမြင့်ဆုံး၃ဦးကတော့အဆင်ပြေတော့ဗော။ခီယာဥရှင်မန်းကကိုယ်တိုင်ကိုကြပြပြောင်းတဲ့ process ကိုလုပ်ရမှာဖြစ်တယ်။ဒီ process ကိုလုပ်နိုင်မယ်လို့ပြောလို့ရတယ်။ဒီဥသိမ့်ချိန်နဲ့မြောက်ဆိုင်ကတော့ဒီနှစ်ရက်နဲ့တွေ့တဲ့အချိန်မှာတော့အကိုကြီးဥစည်းချုပ်ကသူကသမရကြီးပုံစံတိုင်းပဲချောမှုအောင်လုပ်ပြင်းတယ်လို့ပြောတယ်။ဟောစိတ်ပူနေတဲ့လူတွေကတော့ဖြည့်လျော့လားဆိုတော့ပြည်သူတွေဗော။အဲ့တော့ပြေလျော့ပါလေ။သမဏေဆိုရတော့အမြင့်ဆုံးဟိုတည်းမော်လေရာသူအထွတ်ထိပ်မှရှိရာသူဆိုတော့သူလုံရင်တော့ဖြစ်နိုင်ကြအကြောင်းရှိပါလေ။ဦးတန်းရွှေရဲ့ထပ်ပေါ်ကဒါအကောင်းဆုံးပဲဖြစ်တယ်။ဦးတန်းရွှေကဒါကိုသဘောပေါက်တယ်လို့ဆရာထင်တယ်။ဦးတန်းရွှေအနေနဲ့ကဦးသိန်းစိန်ကိုထိန်းချုပ်မှုကလည်းရှိကောင်းရှိမယ်။ကြောင်းလဲခြင်းကသူကိုယ်တိုင်ကတော့ဆန်းစုကြည်ကိုလက်ခံမယ်လို့လည်းယူဆတယ်။
ဒီလိုသမရပြောဆိုထားပေမဲ့သမရဘက်ကရောဒေါက်ဆန်းစုကြည်ဘက်ကပါဘလို့အသေးစိတ်ဆွေးနွေးတလဲဆိုတာကိုတိကျစွာထုတ်ပြန်ပေးထားတာမရှိပါဘူး။ဆက်သွယ်မေးမြန်းလာမှလည်းနှစ်ဖက်စလုံးကဖြေကြားဖို့ဆန္ဒမရှိကြပါဘူး။ပြင်ပသတင်းတွေမှာတော့ဒေါက်ဆန်းစုကြည်အနေနဲ့အစိုးရအပြောင်းလဲအတွက်အရင်အစိုးရကောင်ဆောင်ဗိုလ်ချုပ်မူကြီးတန်းရွှေနဲ့တွေ့ဆုံခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒါကိုတိကျအတည်ပြုချက်ရယူဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုမေးမြန်းခဲ့ပေမဲ့ဘိုးအလုံးမှုဆောင်တွေတိုင်းကဖြေဆိုဖို့ဆန္ဒမရှိကြပါဘူး။သမရရဲ့တဝန်လွှာထဲမှာငြင်းငြင်းရေးတိဆောက်မှုဖြစ်စဉ်အတွက်အခြေခံကောင်းရရှိထားကြောင်းမကြခင်မှာနိုင်ငံရေးအင်အားစုအလုံးပါဝင်ရေးဆွဲထားတဲ့နိုင်ငံရေးမှုပေါင်းအပြည့်အစုံရေးဆွဲနိုင်တော့မှာဖြစ်ကြောင်းသမရကပြောဆိုထားပါတယ်ဒီပေါ်မှာနိုင်ငံရေးလေလာသုံးသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ခုလိုသုံးသက်ပါတယ
်သမရဦးသိန်းစင်လုပ်တဲ့ငင်းငင်းလုပ်ငန်းစဉ်ကအားမြင့်ချက်တွေရှိလာတယ်အဲ့ဒါဘာလို့ဆိုတော့ပထမတစ်ခုကတော့လက်နက်ကင်အဖွဲ့စည်းတွေရှိတဲ့ထဲက၈ဖွဲ့ပဲဒီဟာကိုလက်မှတ်ထိုးတယ် NCA စာချုပ်မှာကအပြည့်ရလိုက်ပြီးုံတွေမကဘူးသူကနောက်ဆက်တွဲလုပ်ရမယ့်လုပ်ငန်းတွေကိုပြည်ပြချာသူကဟိုအချိန်ကြမ်းနဲ့တကွသူကလုပ်ထားတယ်အဲ့ဒီမှာနှစ်ပိုင်းပါတယ်တစ်ပိုင်းကစီရင်နဲ့ဆိုင်တဲ့ပိုင်းနောက်တစ်ပိုင်းကနိုင်ငံရေးနဲ့ဆိုင်တဲ့ပိုင်းစီရင်နဲ့ဆိုင်တဲ့အပိုင်းမှာလည်းဒီ၈ဖွဲ့နဲ့ကတော့သူအဆင်ပြေတယ်အဲ့ဒါပေမဲ့နိုင်ငံရေးနဲ့ပတ်သက်လို့လုပ်တဲ့ဟာမှာနောက်ထပ်အမားတွေအဲ့မှာအများကြီးအဲ့မှာတွေ့ရဒီတကယ်တော့ယူကော့ဝဲပြီးသွားပြီဆိုတဲ့ခါကျတော့ယူကော့ဝဲရလတ်ကိုအခြေခံပြီးတော့မှဒီပါတီရဲ့ကိုယ်စားလှယ်ဆိုတာသူကလုပ်ရမှာလေဟို NLD ရလက်တာကိုသဘောမတူဘူးသဘောမတူတော့ဒီမူပေါင်းဆွေးနွေးပွဲဘက်မှာသူမပါဘူးဒီမူပေါင်းဆွေးနွေးပွဲကနေပြီးတော့မှချမှတ်လိုက်တဲ့နိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့ framework တွေဘာတွေကအကုန်လုံးနောက်ပိုင်းမှာဆိုရင်ဟိုဘာလဲအခက်အခဲတွေ့လာနိုင်တယ်ဒီနေ့လုပ်ရတဲ့စီကိုပြန်တစ်ခုလုံးပြန်သုံးသပ်ရင် NCA စာချုပ်ရလာတာကအောင်မြင်မှုလို့ပြောလို့ရတယ်ချီးကျူးဖို့လည်းကောင်းတယ်
ဒီလိုနိုင်ငံရေးနဲ့ငြိမ်းချမ်းရေးကိစ္စတွေအပြင်သမရကပြီးခဲ့တဲ့ရက်ကဖားကန့်ဒေတာမှာဖြစ်ပွားခဲ့တဲ့မြေပြိုမှုနဲ့ပတ်သက်ပြီးလည်းထည့်သွင်းပြောဆိုထားပါတယ်။ဒီကြောက်တူးတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးလုပ်ငန်းဝင်ဆိုင်ရာမူဝါဒတွေကိုပြန်လည်သုံးသပ်သွားမယ်လို့တဝန်လွှာထဲမှာထည့်သွင်းဖော်ပြထားပါတယ်။ဒီပြင်ပြင်သစ်နိုင်ငံမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ခံရမှုအပေါ်မှာလည်းဝန်ထမ်းကြောင်ကမ္ဘာတည်ငြိမ်မှုကိုဖျက်ဆီးမဲ့ဘလို့အစွန်းရောက်အကြမ်းဖက်မှုမျိုးကိုမဆိုမြန်မာနိုင်ငံအနေနဲ့ကမ္ဘာမိသားစုနိုင်ငံတွေနဲ့အတူလက်တွဲကတွန်းလှန်သွားမယ်လို့တဝန်လွှာထဲမှာဖော်ပြထားပါတယ်။သမရဦးသိန်းစိန်ဟာဒီလမှာတော့ပြီးခဲ့တဲ့လတွေလိုပြည်သူတွေစီကိုရေဒီယိုကနေမိန့်ခွန်းမပြောဘဲတဝန်လာတာပေးပို့ခဲ့တာဖြစ်ပါတယ်ရှင်။